မရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးထိခိုက်နေသလိုရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲ့မျိုးသားတူတည်ဆုံးတဲ့ပေါ်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေချိန်မှာပဲပါတီတွင်အကျိုးယူကောက်ပွဲတွေလည်းကျင်းပနေပါတယ်။ဒီမိုကရက်တစ်ပါတီတွင်တမန်လောင်းအကျိုးယူပွဲတွေမနေ့တုန်းကကျင်းပရမှာတော့ကိုယ်စားလောင်းဖြစ်တူးတဲ့သာကျန်တော့တဲ့ဒုတိယတမန်လောင်းဂျိုးဘိုင်ဒန်ကပြည်နယ်ခုနှစ်ခုမှာအနိုင်ရခဲ့တာပါ။လူဝတ်တဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမဲ့တွေရပြီဖြစ်တာကြောင့်ဒုတိယတမန်လောင်းကဒီမိုကရက်တစ်ပါတီရဲ့တမန်လောင်းဖြစ်အတည်ပြုနိုင်တော့မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြို့တော်ဝါရှင်တန်ဒီစီနဲ့ပြည်နယ်၈ခုမှာအထက်နဲ့အောက်လွှတ်တော်ကိုယ်စားနေရာတွေအတွက်ပါတီတွင်ရွေးကောက်ပွဲတွေကျင်းပခဲ့ပါတယ်။တမန်ဒေါ်နယ်ထရန့်ကတော့သူ့ရဲ့ Republican Party ကနိုဝင်ဘာလတမန်လောင်းယူဝဲမှာရှင်ပြိုင်မဲ့တမန်လောင်းဖြစ်တရားဝင်အတည်ပြုရွေးချယ်မဲ့ပါတီညီလာခံကိုဒီနှစ်မှာမြောက်ကယ်လိုင်းနာပြည်နယ်မှာကျင်းပတော့မှာမဟုတ်တဲ့အကြောင်းမနေ့ကပဲကြေညာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးတွေကိုကန့်သတ်ထားတဲ့အမိန့်ကိုပြည်နယ်အုပ်ချုပ်ရေးမှူးကရုတ်သိမ်းမပေးတဲ့အတွက်အခုလိုနေရာပြောင်းလိုက်တာလည်းဖြစ်ပါတယ်။နှစ်စဉ်ချင်းပါနေကြပါတီညီလာခံကတော့ပါတီတာဝန်ရှိသူတွေကိုယ်စားလှယ်ပါဝင်လူပေါင်း 19,000 လောက်ထိတက်ရောက်လို့ရှိပါတယ်။ပါတီညီလာခံချင်းပါမဲ့နေရာအစ်စ်ကိုတော့မရွေးချယ်ရသေးပါဘူး။